တွေပေါ်မှာတော့လေအမေရိကန်သမ္မတရွေးကောက်ပွဲကိစ္စတွေတော်တော်လေးနေရာယူလာနေပြီကိုသားညိုသတိထားမိလား
ဒီမှာကသမ္မတလောင်ဖြစ်ဖို့အတွက်တောင်မှအစစ်စစ်ရွေးကောက်ပွဲတွေနဲ့ပြန်ရတာဆိုတော့ဒီပြန်ဆိုင်ကြတဲ့ရေချိန်မြင့်လာလေးလေးဆွေးနွေးစရာတွေကများလာလေးလေးပဲပေါ့မတ်စမြတ်မော်ရဲ့
သတင်းမီဒီယာတွေနဲ့အပြိုင်းလိုတော့မှပြောရတော့မယ်တခါတလေကြလို့ရှိရင်လူမှုကွန်ရက်တွေပေါ်မှာပြောနေကြတဲ့အကြောင်းတွေကိုသတင်းလို့ရတဲ့အထီတော်ဖြစ်နေတယ်ရှင့
်အမေရိကန်ရွေးကောက်ပွဲနဲ့ပတ်သက်လို့လူတွေရဲ့စိတ်ဝင်စားမှုကဘာလဲသမရလောင်ဖြစ်ဖို့မဲဆွနေတဲ့တဲကဘသူကဘလို့ပြောလိုက်တာကိုပြည်သူတွေရဲ့သဘောထားကဘလို့ရှိလဲဆိုတာကိုချက်ချင်းသိနိုင်တာကလူမှုကွန်ရက်တွေပေါ်မှာပဲလေအဲဒါကြောင့်လဲသတင်းသမားတွေဘက်ကမျက်ခြေမပြတ်ကိုစောင့်ကြည့်နေရတာပေါ့ဗျတ
ေးကြတာပေါ့အခုဆိုလို့ရှိရင် AP သတင်းဌာနက Google ရဲ့ Twitter ရဲ့နဲ့ပေါင်းပြီးတော့မှ AP Election Bus ဆိုတဲ့ website ကိုတော့လုတ်ထားပြီး American ရွေးကောက်ပွဲနဲ့ပတ်သက်လို့အချိန်တိုအတွင်းမှာဘလို့အပြောင်းလဲတွေဖြစ်နေတယ်လဲဘလို့ကိစ္စမျိုးတွေသမရလောင်းဖြစ်ဖို့စူးစမ်းနေတဲ့ထဲကဘသူတွေရဲ့အကြောင်းတွေကို Google Search ထဲမှာရှာကြတယ်လဲ။နောက် Twitter ပေါ်မှာ tweet လုပ်ကြတယ်လဲဆိုတာတွေကိုလွယ်လွယ်သိနိုင်ဖို့လုပ်ပေးထားတာတဲ့
။ AP Election Bus ဆာမင်နာမှာဇယားနှစ်ခုကိုအဓိကတွေ့ရမယ်ဗျ။တစ်ခုကခရမ်းရောင် line နဲ့ပြထားတဲ့ Google Political Index Google ရဲ့နိုင်ငံအညွှန်းကိန်းပေါ့။အဲဒီမှာ2015 August 1ရက်နေ့ကလေးကစပြီးတော့လွန်ခဲ့တဲ့24နှစ်အထိအမေရိကန်ရွေးကောက်ပွဲနဲ့ပတ်သက်တဲ့ဘယ်လိုမျိုးနိုင်ငံရေးချက်လက်တွေကို Google မှာရှာကြတယ်လဲဆိုတာကိုအဲ့ဒီဇာတ်မှာကြည့်နိုင်ပါတယ်
။နောက်ဇာတ်တစ်ခုကတော့ဒီအမေရိကန်ရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့ Twitter ပေါ်မှာဘယ်လိုကိစ္စမျိုးတွေကိုလူပြောများနေတယ်လဲဆိုတာကိုပြထားတာပါ။ဇာတ်ရဲ့ကောင်းစင်က Twitter Election Conversation နဲ့ရွေးကောက်ပွဲနဲ့ပတ်သက်လို့ဘာအကြောင်းအရာတွေကို tweet လုပ်ကြတာအများဆုံးလဲဆိုတာကိုအဲ့ဒီဇာတ်မှာအပြာရောင် line နဲ့ပြထားပါတယ်။
Google နိုင်ငံရဲ့အညွှန်းကိန်းဇာတ်မှာမိနစ်တိုင်းပြောင်းနေတဲ့အချက်လက်တွေကိုတနိုင်ကြားတစ်ခါအသစ်ပြောင်းပြီးတော့တင်ပေးပါရယ်။သမရလောင်းဖြစ်ဖို့မဲဆွယ်နေကြသူတွေဘာလုပ်တယ်လဲ။နိုင်ငံရေးဥက္ကဋ္ဌမှာလူသိများတဲ့သူတွေကရွေးကောက်ပွဲနဲ့ပတ်သက်လို့ဘာတွေပြောကြတယ်လဲ။ဘယ်လိုမူဝါဒကိစ္စတွေပေါ်နေတယ်လဲ။နောက်လက်ရှိဘာတွေဖြစ်နေတယ်လဲ။စသဖြင့်2016 American သမရရွေးကောက်ပွဲနဲ့ပတ်သက်နေသမျှ Google ပေါ်မှာလူတွေရှာနေကြတဲ့အချက်လက်တွေကို Google ကုမ္ပဏီကဒီဗက်မလိုက်သုံးသပ်သူတွေကသုံးသပ်ပြီးတော့အဲ့ဒီဇာတ်မှာဖော်ပြပေးတာပါ။
Twitter ပေါ်မှာကြတော့ Twitter သုံးတဲ့သူတွေ tweet လုပ်ကြတဲ့ဒီသမရလောင်းပြန်ဆိုင်နေကြသူတွေရဲ့နာမည်တို့သူတို့စီယုံမဲဆွယ်ပွဲတို့စသဖြင့် hashtag လုပ်ပြီးတော့ရေးသားဖော်ပြကြတဲ့ရွေးကောက်ပွဲနဲ့ပတ်သက်တဲ့အကြောင်းတွေကို Twitter ကုမ္ပဏီကခွဲခြားသုံးသပ်ပြီးတော့နောက်ဆုံးဖြစ်နေတဲ့အခြေအနေတွေကိုခဏခဏအသစ်ပြင်ပြီးတော့ဇာတ်ကိုပြင်ပေးပါတယ်။အဓိကကတော့ American ရွေးကောက်ပွဲနဲ့ပတ်သက်လို့ပြီးခဲ့တဲ့24နာရီအတွင်းမှာ Google ပေါ်မှာဘလို့အချက်တွေကိုရှာကြတယ်လေ Twitter ပေါ်မှာဘာတွေဆွေးနွေးနေကြတယ်လဲဆိုတာကိုလွယ်လွယ်သိနိုင်ကြအောင်လို့လုပ်ပေးထားတာပါ2015 August 1ရက်နေ့ကနေပြီးတော့ပြီးခဲ့တဲ့24နာရီအတွင်းအထိကိုရေပန်းစားနေတဲ့ကိစ္စတွေကိုသိနိုင်တာပ
ါ Google ဇာတ်နဲ့ Twitter ဇာတ်မှာပြနေတဲ့အကြောင်းအရာခေါင်းစဉ်တွေကတူတာရှိတယ်လို့ပဲမတူတာတွေလည်းရှိပါတယ်အဲ့ဒါကတော့ဆောဆောကပြောသလိုသုံးသက်တိုင်းတာတဲ့ပုံစံကွဲတာရယ်။နောက်ရွေးကောက်ပွဲကိစ္စနဲ့ပတ်သက်လို့အင်တာနက်ပေါ်မှာသုံးကြတဲ့ပုံစံမတူတာတွေရဲ့အကြောင်းပါ။ဥပမာအဖြစ်ဒီအကြောင်းအရာတစ်ခုခုကိုဆွေးနွေးခြင်းနဲ့ပြောခြင်းနဲ့ဆိုရင်လူတွေက Twitter ကိုသုံးကြတယ်။ဒီလိုမျိုးဆွေးနွေးနေပြောနေတဲ့ကိစ္စတွေတဲကကိုကပို့ပြီးတော့သိကျင်တဲ့ကိစ္စမျိုးဆိုရင်တော့ Google မှာရှာကြတာဗျ
။ Twitter မှာလူပြောများတိုင်းလည်းအဲ့ဒီအကြောင်းအရာခေါင်းစဉ်ကိုပို့ပြီးတော့မှထဲထဲဝင်ဝင်သိကျင်လို့ Google မှာရှာဖွေလေ့လာတယ်လို့သတ်မှတ်လို့မရဘူးဆိုတာကိုလည်းအဲ့ဒီဇာတ်တွေကပြနေတယ်ကိုသားညုံရဲ့
နောက်ပြီးတော့ဒီဇာတ်တွေကိုကြည့်လို့ရှိရင်တစ်ချိန်နဲ့တစ်ချိန်လူတွေစိတ်ဝင်စားတဲ့အမေရိကန်ရွေးကောက်ပွဲကိစ္စကပြောင်းပြောင်းသွားတာကိုလည်းသတိထားမိလိမ့်မယ်ဗ
ျပို့ပြီးတော့အသေးစိတ်သိနိုင်ဖို့အတွက်အဲ့ဒီဇာတ်တွေရဲ့အောက်မှာပဲအမေရိကန်တွေနောက်ထပ်ဘာကောင်းစင်တွေကိုရှာနေကြသလဲဆွေးနွေးနေကြသလဲဆိုတာကိုလည်းဇာတ်တွေနဲ့ထပ်ပြီးတော့ခွဲပြထားတာတွေ့ပါလိမ့်မယ် Google Trends ဆိုပြီးတော့မှဇာတ်နှစ်ခုမှာတစ်ခုကတော့သမရလောင်းဝင်ပြိုင်နေကြသူတွေနဲ့ပတ်သက်လို့ဒီလူအများရဲ့စိတ်ဝင်စားမှုဆိုတဲ့ဇာတ်ကတစ်ခုနောက်တစ်ခုကတော့စိတ်ဝင်စားမှုများတဲ့အကြောင်းအရာဆိုတဲ့ဇာတ်ကတစ်ခုဇာတ်နှစ်ခုကိုတွေ့ပါလိမ့်မယ်အဲ့ဒါကလွန်ခဲ့တဲ့24နာရီအတွင်း Google ပေါ်မှာရှာကြတာတွေကိုမူတည်ပြီးတော့မှအဲ့ဇာတ်တွေကပြထားတာပ
ါ Twitter ပေါ်မှာအပြောများနေတဲ့အကြောင်းတွေပြတဲ့ဇာတ်နှစ်ခုမှာဆိုရင်လေ Twitter ထဲမှာဘယ်သမရလောင်းအကြောင်းအပြောများနေသလဲဆိုတာကိုသိနိုင်မဲ့ဇာတ်ကတစ်ခုလူများပြောနေကြတဲ့အကြောင်းအရာခေါင်းစဉ်ကတစ်ခုနှစ်မျိုးတွေ့ရမှာပါ
ဥပမာဒီသမရလောင်းဖြစ်ဖို့စူးစမ်းနေကြတဲ့သူတွေကဒေါ်နယ်ထရန့်နဲ့ပတ်သက်လို့ဘလောက်လူပြောများနေသလဲဟီလာရီကလင်တန်နဲ့ပတ်သက်လို့ပြောသူဘလောက်များနေသလဲဆိုတာမျိုးအဲ့ဒီမှာတွေ့ရမယ်ရှင် tweet လုပ်ကြတဲ့အကြောင်းအရာတွေထဲမှာဆိုလို့ရှိရင်လေဒီနိုင်ငံသားရဲ့မူဝါဒ foreign policy တို့တနက်ကင်ဆောင်ရေးကိစ္စ gun issue တို့ American စီးပွားရေးကိစ္စ US economy တို့စသဖြင့် hashtag လုပ်ပြီးတော့မှပြောကြတဲ့အထက်မှာဘယ်အကြောင်းအရာကိုပြီးခဲ့တဲ့24နာရီအတွင်းအပြောအများဆုံးလဲဘလို့အကြောင်းအရာများဆိုလို့ရှိရင်တော့ပြောတဲ့သူနည်းတယ်လဲဆိုတာကိုယာကိုင်နှုံးနေနဲ့သိနိုင်မယ်ရှင်
အမေရိကန်သမ္မတလောင်းရွေးပွဲတွေမှာတိတ်အရေးကြီးတဲ့ Super Tuesday မတိုင်ခင်တရက်လို Match လာတရက်နေ့မှာ AAP election bus ကိုမိတ်ဆက်ခဲ့တာဗျ။အဲ့ web page ပေါ်မှာဇာတ်ရီကဘသူကိုမဲပေးတင်လဲဆိုတာမပြောပေမဲ့ဘယ်သမရလောင်းကတော့ဖြစ် online ပေါ်မှာလူပြောများနေတယ်လေ။ဘလို့အကြောင်းအရာမျိုးကမဲဆသာရှင်တွေရဲ့စိတ်ထဲမှာရှိနေတယ်လဲဆိုတာကိုခံမှန်းကြည့်လို့ရနိုင်တာပေါ့မဆီပြန်မွေ။
တခုရှိတာကဒီ online ပေါ်မှာအချက်အလက်တွေရှာပေးတဲ့ search engine တွေမျိုးစုံရှိတဲ့အထက်ကအခုအချက်တွေကတော့ဒီအဓိကလူသုံးများတဲ့ Google search engine တခုတည်းကရလက်တွေပါဒါပေမဲ့ Google ရော Twitter ရောက online သုံးကြသူအများစုကြားမှာရေးပန်းစားတဲ့ website တွေဖြစ်တော့အဲ့ဒါတွေကလူလူသဘောထားစစ်တမ်းတွေလို့အတိမတ်ယူလို့မရပါပဲလေဘလို့ကိစ္စမျိုးတွေကိုတော့ဖြင့်လူအများစုကစိတ်ဝင်စားနေတယ်လဲဆိုတာကိုတော့ရေးဘူးရခံမှန်းကြည့်လို့ရနိုင်မယ်ထင်ပါတယ်နဘရဒီဇီယာရီပေါ်မှာဖော်ပြနေတဲ့အတိုင်းအမေရိကန်တမရရွေးကောက်ပွဲရလတ်တွေဖြစ်လာမယ်လို့ယူဆလို့မရပါဘူး။အမေရိကန်မဲဆန္ဒရှင်တွေကဘလို့ကိစ္စမျိုးတွေကိုဦးစားပေးအလေးထားတယ်လဲဆိုတာကိုတော့ AB Election Bus ကြောင့်အခုသိလာတိုင်းပါဖြစ်ပါတယ်ရှင်။